ဒီနေ့အမြန်မာပိုင်းရဲ့တွားကြရေးပြသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်ပါရှင်။မြန်မာနိုင်ငံမှာနိုဝင်ဘာ10ရက်ကျင်းပတဲ့ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကဆောင်ရွက်နေပါတယ်လို့ August 31ရက်နေ့က Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စီနဲ့အချက်အလက်အများတွေမပြတ်အောင်ဆောင်ရွက်နေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရှင်းထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမတိကျအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွေးကောက်ပွဲလုပ်ငန်းရှင်တွေပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ရှင်းညာချက်ထုတ်ချိန်ကနေနိုဝင်ဘာလ22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းချက်လက်မှားတွေကောလာဟလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူအဆိုကိုယ်တိုင်လောင်းဟာမြန်မာနိုင်ငံသားမဟုတ်ခဲ့ပင်ကလေးဖြစ်လို့ရွေးကောက်ပွဲဝင်တိုင်လို့မရဘူးဆိုတာမျိုးမှားရင်းဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။စကိုင်းပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်နှံတွေအကြမ်းဖက်ဖို့တုံ့ပြန်တာတွေကိုထိတိယောက်ယောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမကြံရေးအပါအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်နေနေရမှာတတိထားလို့ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘယ်လိုအကောင့်တွေဖော်မလဲဆိုတာကိုရင်ပြောရမယ်နဲ့တည်တယ်ဆိုတော့ဒါကြောင့်လေဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ခရီးကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ခံချက်ပေးခဲ့တဲ့ဟာတွေရှိတယ်တူတူနာလေတကယ်အကောင့်တွေခေါ်ရနေရတော့အဲ့ဒါတွေတည်မိကြတာမရှိဘူး။ဒါဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကတကယ်မအန်တီအများရဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ခရီးကိုပြုပြခဲ့ပေးမယ်လေ။တကယ်လက်တွေ့မှာက24နာရီတောင်မှမဆုတ်ချနိုင်တဲ့ဟာတွေအများကြီးရှိသေးတယ်။တပီးတဲ့အခါမှာဒီကျွန်တော်တို့ဒီကဒီအမုန်းစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလက်လက်စာထုတ်ဖို့ပြောဆိုခွင့်ဒီချိုးဖောက်ခင်ရတဲ့ဖြစ်စဉ်တွေလည်းအတိတ်မှာတော့အများကြီးရှိသေးတယ်ပေါ့နော်။အမုန်းစကားတွေဒီလူအဖွဲ့အစည်းကိုတကယ်လို့မှအန်တီအပြူလာနိုင်တဲ့လူမှုပဋိပက္ခတွေဖြစ်လာစေနိုင်တဲ့အကြမ်းဖက်မှုတွေဖြစ်လာစေနိုင်တဲ့အန်တီရရှိတဲ့စကားဖြစ်အတွင်းပြောင်းရင်တော့ကန့်တရပါလိမ့်မယ်အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဝေဖန်ပြောဆိုမှုတွေပြီးရတဲ့အခါမှာဒီအမုန်းဒီပေါ်တော့အန်တီရရှိတဲ့စကားမပြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပြည်ပင်လို့မရအောင်အကောင်ပိတ်ပင်တာကလည်းလက်လက်စာထပ်ပြောဆိုမှုပိတ်ပင်နေတယ်လို့ပဲအချို့သောတိမီဒီယာတွေရဲ့အချို့သော post တွေကို Facebook ကဖျက်ချလိုက်တာတွေပြီးတဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကထုတ်ချတာတွေစတဲ့ဟာတွေကအများကြီးရှိတယ်လက်တလောက်တောင်မှရှိတယ်သူတို့အခုလည်းဟိုထပ်ပြီးတော့မှရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့မှ Blue Channel Regulation အစ်စ်တွေလောက်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလက်လက်ဆက်တော့ပြောဆိုကုန်ကိုဘယ်လောက်ကာကွယ်ပေးနိုင်မလဲစေတနာတွေရောဘယ်လောက်ဖြည့်ရှင်းမနိုင်မလဲဆိုတော့အဆင်ခွန်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine Jinpo ဒီအခါမှာဒီအခြားတော့ဒီတိုင်းဒါ language တွေအတ္တဓာတ်အမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ချွန်းနဲ့တူတယ်အများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအကျဉ်ပြီးတဲ့အခါမှာဘာသာစကားအရာဘာသာပိတာအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျကွက်ကွက်ပြပြဒီမြန်မာနိုင်ငံရဲ့ရေကန်ရေကန်နိုင်ငံရေးအခြေအနေကိုတိပတာလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူးအဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာတ်တွေကိုလုပ်မယ်ဆိုတာကအင်မတန်မှဆိုရင်ကိုကောင်းတဲ့ကိစ္စဖြစ်တယ်အလွန်အတည်အများကြီးပေါ့နော်လွတ်လပ်စွာတော့ပြောဆိုမှုကိုဟိုထိခိုက်လာနိုင်ကြီးအများကြီးရှိရလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့ content ကိုတည်တည်ကြည်ကြာတည်နေတဲ့ခြေကံမြေကံနောက်ခံအခြေအနေတွေကိုတည်ချာတည်ပြီးတဲ့ခါမှာဘာသာစကားအပါဝင်အခြားသောဒီတိုင်းသားဘာသာစကားတွေပါဟိုသူခါနဲ့တူတည်နေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လုပ်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော
်မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အတက်တွေမှာတတိယနဲ့မတက်ဆိုင်တဲ့ထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေ၃နာရီထိန်းချုပ်ရေးနဲ့ပါဝင်ပါတယ်။တက်ကြန်တစ်မြွကျော်ရှိနေတဲ့ပုံတွေကိုပြန်ပြင်မယ်ဆိုရင်ဒီဓာတ်ပုံဟာတတိကျော်ရဲကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်တဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီလိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တို့ဉာဏ်ပညာအပြင်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။သတင်းမှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message text forward ပို့တာကိုလည်းတခါနဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။ဒါကလည်းမိကွန်းထုတ်စရာဖြစ်တယ်လို့ကိုရဲဝေကျော်အောင်ကပြောပါတယ်
။ဒီအရင်ပြည်ပခါတွေမှာဆိုလို့ရှိရင်တော့ဒီစောစောတဲ့လူတွေကဒီအဲ့လိုမျိုးအတုံးပြုပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှဖေဘာသာဝင်ဖေဘာသာဝင်တွေကတော့ဘာတွေပြင်ဆင်နေပါလဲသူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာ ဟိုဒီ message ကို10ဦးတင်ညှိဝေးလိုက်ပါ15ဦးတင်ညှိဝေးလိုက်ပါလို့ဆိုတော့ဒီ fake message ကြီးပို့တယ်အဲ့အရာကိုပြန်လည်ညှိဝေးပြီးတော့ပြန်နေတာရှိတယ်အဲ့အရာတွေတော့တာစီကောင်းတာစီပြန်နိုင်တယ်တွတ်ကြောင့်ညမေးခွန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေပေါ့ကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပြန်နိုင်မှာလဲတကယ်တော့တာစီပြန်နိုင်ရဲ့မှာလားဆိုတာကအပြစ်တင်ရှိရပါတော့ဆိုတော့အဲ့အရာတွေကတော့မေးခွန်းထုတ်ရပါမယ်ဆိုတော့ပထမဦးတော့အရင်ကကျွန်တော်အိုက်ရှာလေးကိုတွဲချင်ပါတယ်
Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွှေကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဖဲအဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့တွေတိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်တင်ထားပေးမှာပါ
အော်အဲ့ဒီအချက်နေတာကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆရတယ်ရေကူအားဖြင့်ကောင်းတယ်လို့ယူဆရတယ်တကယ်တမ်းအဲ့လိုမျိုးဒီအာတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အန်ရရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြောင်ညာတဲ့ကြောင်ညာတွေကိုတော့အဲ့လိုမျိုးသာလုပ်ပေးလို့ရှိရင်ကိုယ်အဆင်ပြေမယ်လို့ကျွန်တော်တို့လည်းညီမိပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေချူအောင်ဖြစ်ပါတယ် Facebook ပေါ်ကတည်င်းအချက်လက်တွေမှတ်မှန်မှန်စွာကိုသူ ASP fact check နဲ့ fact crescendo ဆိုတဲ့မိဖက်အဖွဲ့၃ဘွဲကစစ်ပေးနေတာဖြစ်ပါတယ်။အခု2020ခုနှစ်ဒုတိယ၃လပတ်ထဲမှာအမုန်းပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ပေါ်ပြချက်ပေါင်း28000ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။ပထမ၃လပတ်မှာလည်းအဲ့လိုဖယ်ရှားလိုက်တဲ့ပေါ်ပြချက်ပေါင်းက9000ရှိခဲ့ရာကဒုတိယ၃လပတ်မှာတော့3သိန်းဒီပါအထိများလာခဲ့တာပါ။ရွှေကောက်ပွဲကာလမှာသူ့အမြင်ကိုမြင်တွေကိုပုံပွင့်နေနေလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်မှမပြတ်အောင်ဆိုပြီးထိချုပ်တာမျိုးလက်ရှိအာဏာရအစိုးရအတူကြတန်တက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆွေးနွေးပါမယ်။